ဂါဇာဒေသကဆယ်လကြာစစ်ပွဲအဆုံးသတ်နိုင်မဲ့အပြစ်ကပ်ရစရေးသဘောတူညီချက်ရနိုင်အောင်တန်တမာရေးရတွန်းအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့အစ္စရေးကိုတွားရောက်နေပါတယ်။ဒါဆိုရင်ပြီးခဲ့တဲ့အောက်တိုဘာလစစ်ပွဲတွေစဖြစ်ပြီးတဲ့နောက်အရှေ့လေဗန်ဒေသကိုဝန်ကြီးဘလင်ကင်တွားရောက်တာဆက်ရေးမြောက်လည်းဖြစ်ပါတယ်။စစ်ဖြစ်နေတဲ့နှစ်ဖက်ကြားကွာချက်တွေကိုညှိနှိုင်းထားတယ်လို့အမေရိကန်ကတ္တာနဲ့အီဂျစ်နိုင်ငံတွေကဂျောင်းဝင်စစ်ဆက်သူတွေယုံကြည်ထားတဲ့အဆိုပြုချက်တွေထွက်ပေါ်လာပြီးရပ်ပိုင်းကြမှာတွားရောက်တာလည်းဖြစ်ပါတယ်။ဆိုပြုချက်တွေပေါ်အမေရိကန်တာဝန်ရှိသူတွေအကောင်းမြင်သဘောထားရှိနေကြပေမဲ့လုံခြုံရေးတွေအများအပြားကြံသေးတယ်လို့လည်းပြောနေကြတာပါ။ဒီကနေ့အစ္စရေးကိုတွားရောက်ခဲ့တဲ့ဝန်ကြီးဘလင်ကင်ဟာဝန်ကြီးချုပ်ဘင်ဂျမင်နက်ထန်ယာဟူးနဲ့တခြားအဆင့်မြင့်အရာရှိတွေကိုတွေ့ဆုံလိမ့်မယ်လို့ခန့်မှန်းရပါတယ်။ဝန်ကြီးဘလင်ကင်အရှေ့လေဗန်ခီးစဉ်နောက်တစ်ချိန်တွားနေတဲ့အချိန်မှာပဲအစ္စရေးရဲ့ညဘက်တက်ခတ်မှုကြောင့်ဂါဇာဒေသမှာအမျိုးသမီးတူနဲ့ကလေးချက်ရောက်ပါဝင်လူ19ဦးတိစုံသွားပါတယ်ခင်ဗျာ။